Forgotten Crisis လို့အမည်ပေးထားတဲ့ကမ္ဘာတစ်လောက်ကလူတည်နေလူသားချင်းစာနာမှုဆိုင်ရာပြဿနာတွေထဲမှာမြန်မာနိုင်ငံကပြဿနာတချို့ကိုဖော်ပြခဲ့ရတဲ့ပတ်သက်ပြီးဥရောပသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဌာန ECHO ကအကြီးအကဲဖြစ်သူ Mr. Simon Horner ကိုအရက်ဖီကဆက်သွယ်မေးမြန်းခဲ့ပါတယ်။ဟုတ်ကဲ့ Mr. Horner ခင်ဗျာဒီအမေးပြောက်ကံဒီကမ္ဘာလူသားချင်းစာနာမှုဆိုင်ရာပြဿနာတွေဆိုတာဘာတွေနဲ့တိုင်းတာတဲ့အဖြစ်အပျက်တွေပါလဲခင်ဗျာ
Forgotten crises, yes. I mean, the definition is ranges from places where there are humanitarian needs and virtually.
အမေပြောက်ကံပြဿနာတွေဆိုတာဆိုးဆိုးဝါးဖြစ်နေတဲ့ရေရှည်ပြဿနာတွေဖြစ်ပြီးဒီဒေသတွေကပြည်သူတွေဟာအကူအညီအထောက်အပံ့မရတာဓမ္မမဟုတ်လုံလုံလောက်လောက်မရရှိပဲဖြစ်နေတဲ့အချက်တွေနဲ့သတင်းမီဒီယာတွေကဖော်ပြမှုနည်းတာတွေနဲ့တိုင်းတာဆုံးဖြတ်ပြီးဖော်ထုတ်တိုက်တာဖြစ်ပါတယ်။ဟုတ်ကဲ့ခင်ဗျာကမ္ဘာကဘယ်ဒေသတွေမှာဒီပြဿနာတွေကိုအများစုတွေ့ရပါလဲခင်ဗျာ
။The places in the news, but the humanitarian aspects of it are less well covered, which would be somewhere like Somalia, or perhaps even at the moment, somewhere like Afghanistan.
လူသားချင်းစာနာမှုပြဿနာတွေဖြစ်နေတဲ့ဒေသတွေသတင်းမီဒီယာတွေကဖော်ပြနေမယ်လို့လူသားချင်းစာနာမှုအကူအညီပေးရေးရှုထောင့်ကနေဖော်ပြခြင်းမခံရတဲ့ဥပမာဆိုမာလီယာဒေသလိုနေရာမျိုးတွေအခုသတင်းတွေမှာပါနေတဲ့အာဖဂန်နစ္စတန်ပြဿနာတွေပါဝင်ပါတယ်အာဖဂန်နစ္စတန်မှာဆိုရင်အခုရွေးကောက်ပွဲသတင်းကသတင်းကောင်းစင်မျက်နှာဖုံးတွေမှာပါနေပေမဲ့လူသားချင်းစာနာမှုအကူအညီပေးရရှုတော့ကပါနေရမဟုတ်ပါဘူးနိုင်ငံရေးအရာပါနေရဖြစ်ပါတယ်ဒီလိုကိစ္စမျိုးတွေကိုကျွန်တော်တို့ဦးစားပေးဖော်ထုတ်တာဖြစ်ပါတယ်ဥပမာမြန်မာနိုင်ငံနောက်ပိုင်းကရိုဟင်ဂျာပြဿနာနီပေါကဘူတန်ဒုက္ခသည်များပြဿနာစတဲ့ပြဿနာတွေကိုကျွန်တော်တို့ဖော်ထုတ်တာဖြစ်ပါတယ်ဟုတ်ကဲ့ခင်ဗျာအခုလိုဖော်ထုတ်ရတဲ့ရည်ရွယ်ချက်ကောကျွန်တော်တို့ပြောပြပေးလို့ရမလားခင်ဗျာ
European Commission humanitarian funds is to identify where forgotten crises exist.And ensure
EU လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ဟာရန်ကုန်ငွေထောက်ပံ့မှုဦးစားပေးတဲ့ဒေသတွေဖြစ်ဖော်ထုတ်တာလည်းတစ်ချက်အပါအဝင်ဖြစ်ပါတယ်။ဒီလိုဦးစားပေးတဲ့ဒေသတွေဖြစ်ဖော်ထုတ်ခြင်းအားဖြင့်နိုင်ငံကောင်းဆောင်တွေမူဝါဒဆုံးဖြတ်တဲ့သူတွေအနေနဲ့ဒီဒေသတွေကိုအကူအညီပေးနိုင်ဖို့အတွက်သတင်းအထောက်အကူရဖို့ကျွန်တော်တို့ထုတ်ဖော်တာဖြစ်ပါတယ်။နောက်တစ်ခုကတော့စောစောကပြောခဲ့သလိုသတင်းမီဒီယာတွေကစိတ်ဝင်စားလာဖို့အသိပေးဖို့အချက်လည်းပါဝင်ပါတယ်။ဟုတ်ကဲ့EU ကစေးဖွဲ့ကဒီပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုဆက်ဆက်နေပါသလဲနောက်ပြီးတော့ဘာတွေအများလောက်ကင်ပေးနေပါလဲခင်ဗျာ
Clearly humanitarian situations are raised unfortunately in most cases by conflict obviously a lot by natural disaster and I maybe will say in passing with
it Okay လူသားချင်းစာနာမှုပြဿနာတွေဟာပြိပခါဖြစ်တာကနေအများဆုံးပေါ်ပေါက်လာတာဖြစ်ပါတယ်အဲနောက်တစ်ခုကသဘာဝဘေးအန္တရာယ်ကြီးကြီးမားမားကြာရောက်လို့ဖြစ်ရတာလည်းပါဝင်ပါတယ်မြန်မာနိုင်ငံတဲကဆိုင်ကလုန်းနာကိကဲဆိုရေးကိစ္စတွေမှာဆိုရင်ကျွန်တော်တို့ကြီးကြီးမားမားတိုက်ရိုက်ပါဝင်ကူညီနေပါတယ်ဒီပြဿနာတွေဟာ EU ကပါဝင်ပတ်သက်ခြင်းမရှိပါဘူးဒါပေမဲ့ဒီဒေသတွေကပြည်သူတွေအတွက်စားဝတ်နေရေးအစားအစာရိတ်ခါစတာတွေကိုကျွန်တော်တို့ကူညီပေးတာဖြစ်ပါတယ်ဟုတ်ကဲ့ Mr. Simon Horner ခင်ဗျာအခုလိုဖြေကြပေးတာကျေးဇူးတင်ပါတယ်ခင်ဗျာအဲဒါတော့ဥရောပသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးဌာန ECHO ကအကြီးအကဲဖြစ်သူ Mr. Simon Horner ကို RFA ဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ